January 4ရက်မှာချက်ရောက်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးနေ့အခါသမယမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့တန်တိတ်ထန်ခိုင်မာမှုကိုထက်လောင်းအတည်ပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်က January 3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာပြည်သူတွေရဲ့သူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြည်ထောင်စုကနေကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့ဒီကနေ့မှာတော့မြန်မာစစ်ကောင်စီဟာနိုင်ငံမြန်မာနိုင်ငံရဲ့ဒီမိုကရေစီတိုးတက်မှုနဲ့ပြည်သူတွေရဲ့ဆန္ဒအတွက်တားဆီးဖြစ်နေတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်ရဲ့ရက်ဆက်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်လိုက်ချန်ချပြီးရှောက်နှံနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်မှုလှုပ်ဆောင်မှုကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရက်တံမှာဖြစ်ပြီးတော့မရေဖန်တာသူတွေကိုပြန်ပြီးလွှတ်ပေးဖို့စာနာမှုအကူအညီတွေကိုပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီရအောင်လှုပ်ပေးဖို့ပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကတောင်းဆိုလိုက်တာဖြစ်ပါတယ်ဒီကနေ့ကြောက်ရွံ့တဲ့လွတ်လပ်ရေးနေ့မှာရှေးပြအခမ်းအနားကျင်းပဖို့ရှိပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်ကွန်းပြောကြားလိုက်မယ်လို့လည်းခန့်မှန်းရပါတယ်